မလေးတိုင်းကြောက်စက်ခရိုင်အတွင်းမှာဧပြီလ22ရက်နေ့ညနေကလေပြင်းတိုက်ခတ်ပြီးတော့မိုးသီးတွေပါကျလာတာတောင်ကျရေတွေကျလာတာတွေကြောင့်ရေရောက်ကြီးရွာမှာရွာလုံးကျွတ်နီးပါးအင်ဂျင်တွေပျက်စီးပြီးတော့လူ6ဦးသေဆုံးခဲ့ပါတယ်။ဒါပြင်တရိတ်ဆန်အကောင်ကြီးတရားကြော်လဲတည်ဆုံးသွားခဲ့တယ်လို့သိရပါတယ်။ဒါပြင်သခိုင်းတိုင်းနဲ့တခြားတိုင်းနဲ့ပြည်နယ်တို့မှလည်းပျက်စီးဆုံးရှုံးမှုတွေဖြစ်ပွားခဲ့ပါတယ်။အပြည့်အစုံကတော့ထိုင်းချီတဲ့သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မန္တလေးတိုင်းကျောက်ဆယ်ခရိုင်ရေတယောက်ကြီးရွာမှာမိုးသီးများကျခြင်းတောင်ကျရေတွေကျခြင်းတွေကြောင့်လူသေဆုံးမှုတွေဖြစ်လာခဲ့ရတယ်ဆိုပြီးဒေသခံတွေကိုအကူအညီပေးနေတဲ့ကျောက်ဆယ်ခရိုင်88မျိုးဆက်ရင်းရဲရဲနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုစိုးတီဟာကပြောပါတယ်
။ကျောက်ဆယ်မျိုးနဲ့ပြန်လာတော့တောက်ဆွေမျိုးနဲ့အစီအမရှိရဲ့အဆောင်ဆုံးဒီပြရတော့ပေါ့နော်ဒီပြကြီးရပေါ့ပြည်တာပေါ့နော
်ဟုတ်ကဲ့
အောင်ဆောက်ပေါ့နော
်ဟုတ်ကဲ့
ဒီဆုံးတယ်ပေါ့ဒါပေမဲ့ကလေးလောင်းလောင်းကရှာသေးဖြစ်နေတယ်ဒီပိုက်ရှာရတယ်နော်မိုးကြီးတွေကတော့အဓိကမိုးကြီးကမထင်မနှောင်အများကြီးကြတယ်နောက်လုံးဝနဲ့ကြီးရခဲ့တော့ဒီတင်ရအင်းကြီး190နဲ့6ကြီးတယ်ဟာ169အင်းပြတ်တာခေါမိုးတွေပေါ့နော်အကုန်လုံးကတွတ်တယ်ပေါ့နော်ဒီတေဆုံးတယ်ဆိုတာဒီလိုကျွန်တော်တို့ဒီရွာရဲ့နောက်ကျောင်းမှာချောင်းရှိတယ်ကျွန်တော်မိုးရိုင်ကျတဲ့ချောင်းတောင်သားထဲမှာရှိတယ်အဲ့
တော့
မိုးရိုင်ကျွန်တော်တို့တော့ဆောက်ကြည့်ကဒီကဒလဟောဆင်းတာပေါ့နော
်ဟော
ဆင်းနေတော့သူကဖြစ်တဲ့ပြင်ရတယ်၄နာရီကျော်လောက်ဆိုတော့သူကအဓိကကစက်ကျွေးနဲ့မွေးမြူဆိုတော့မွေးမြူကအဓိကထားတာလေသူကစက်ကျွေးဆိုတာကမိုးရွာမှာစိုက်လို့ရတဲ့ဒီတာ
ဟာ
ညာကြီးပေါ့နော
်တောင်သား
ပြီးတော့
အ
စက်ကျွေးလုံးနေတယ်မှာသူကကျွန်တော်မွေးမြူရစိတ်ငွားကြောင်းပေါ့စိတ်ငွားကြောင်းပြန်လာတဲ့အချိန်မှာကောင်းချက်ဒီကိမှာအဖြစ်ကိုမပါဘူး။ဒီကတခုနကနွားသိကြီးကျန်တာတခုရွာလေးနွားသိကြီးကျန်တာချင်းကဆောင်းကြနေသိပြီးတော့ပါသွားတာ။အမှနွားတူလေးပါလေစိတ်ကြီးလေးပါသွားတယ်။ဒီလိုဆိုအကောင်ကြီးကဘုရားကျော်စိတ်သွားတယ်ဘုရားကျော်တော့ကျင်းဆက်လာကြနော်ဘုရားကျော်တို့
။ရေတယောက်ကြီးရွာမှာတော့လူနေလို့မရအောင်ရွာလုံးကျွတ်အင်ဂျင်အားလုံးနှီးပါပျက်စီးခဲ့ပြီးစိတ်ကင်မျိုးနဲ့ကံကြီးကျွတ်ရွာမှာလည်းရွာလုံးကျွတ်နှီးပါနေအိမ်နေပျက်စီးခဲ့သလိုသခိုင်းတိုင်းအတွင်းမှာလည်းမိုးသီးများအများအပြားကျခဲ့ပါတယ်။ဒါအပြင်သခိုင်းတိုင်းတွေကတမုံမြို့နယ်ထဲမှာလည်းအင်ဂျင်ပျက်စီးမှုတွေရှိခဲ့ပါတယ်။ဧပြီလ23ရက်နေ့မနက်ပိုင်းမှာတော့မန္တလေးမြို့မှာမိုးသီးတွေကျလာတာကြောင့်အဆောက်အဦတချို့နဲ့ကားမှန်တွေပျက်စီးမှုအနည်းငယ်ရှိခဲ့ပါတယ်။လေပြင်းတက်ခတ်တာကြောင့်လည်းဒေသခံအများအပြားဟာစိုးရိမ်မှုတွေရှိနေပါတယ်။သခိုင်းတိုင်းဒေသကြီးအထက်ပိုင်းကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ချင်းပြည်နယ်တို့မှာနေရာစိတ်စိတ်နေပြီးတော့သခိုင်းတိုင်းဒေသကြီးအောက်ပိုင်းမန္တလေးတိုင်းဒေသကြီးနဲ့တနင်္သာရီတိုင်းဒေသကြီးတို့မှာနေရာကျဲကျဲ၊ကျန်တိုင်းနဲ့ပြည်နယ်တို့မှာနေရာကွက်ကြားမိုးထချုံရွာမှာဖြစ်ပြီးရွာပေါ်အတွက်ရာနှုန်း80ဖြစ်တဲ့အကြောင်းမိုးလေဝသနဲ့ဇလဝေဒညွှန်ကြားမှုဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။